Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်တနင်္ဂနွေနေ့ညဖက်9:30အစီအစဉ်တွေကိုလိုင်းဒိုမီတာ3251အပြင်လိုင်းလမ်းမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်နေပါပြီရှင်ကျမနာလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါအ
နည်းခတဲ့ကင်းရင်ကြပါစေကျွန်တော်တပေါင်းသားမှာဒီကနေ့တက်လာတဲ့သတင်းတွေကတော့ကုလသမဂ္ဂကဂျာဝင်ကြီးနိုင်ပြတဲ့တိနန်တင်မုတ်မှုဘောတူညီချက်ကိုရုရှားကရိုက်ဆိုင်လိုက်ပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရိုရိုနဲ့သူ့ဇနီးတို့ဟာအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါနိုင်ငံအိုတာဝါမြို့ကအီရန်ဆန္ဒပြသူများထောက်ခံချီတက်ပွဲမှာပါဝင်ချီတက်ဆန္ဒပြခဲ့ကြပါတယ်။ Digital လုံခြုံရေးအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကတယ်လီနော့အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နှီးလန်းတွေကိုရှာဖွေနေတယ်လို့တယ်လီနော့ကတောက်ချာနေမှာပြောလိုက်တဲ့သတင်းတွေနဲ့တခြားအရေးကြီးသတင်းတွေကိုခူရနိုင်တဲ့တင်ပြပေးကြမှာပါ
။ကောင်းပါပဲရှင်။အာဏာသိမ်းမှုနောက်ပိုင်းမလေးရှားဘက်ထွက်ပြေးတင်းရှောင်လာတဲ့တင်းချီတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေကိုလည်းဒီကနေ့နားဆင်ရဖို့ရှိပါတယ်
။သူတို့နေရမှာဖမ်းနေနေဆက်ကကြက်ကြူဝင်လာတဲ့နေရာမှာဖမ်းဆီးများတယ်။နောက်ပြီးတော့ကျွန်တော်တို့ဂျိုးဟိုးပြင်နေပေါ့နော်ဒီဆက်ရုံ
တို့အခြေအဆုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်မြဝတီကော့ကရိတ်လမ်းမောက်ကရင်တိုက်မှုတင်းကြောင်လူသေးဆုံးမှုနဲ့ထိခိုက်ဒဏ်ရာသူတွေရှိနေတဲ့တင်းနဲ့အတူတာလီဘန်တို့အာဏာရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းပြည်ပကိုထွက်ပြေးတင်းရှောင်လာတဲ့သူတွေထက်ကဘရာဇီးနိုင်ငံရောက်လေဆိပ်မှာတောင်းတင်နေတဲ့အာဖဂန်နစ္စတန်နိုင်ငံသားတွေအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့ကမ္ဘာမြေမမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများတင်းထက်ကသူသားနဲ့ထူးခြားဆန်းများတင်းများအပစင်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တင်းတွေကိုဦးတင်မောင်သားနဲ့ကိုရနိုင်တို့ပြောပြပေးပါရှင်။
ကုလသမဂ္ဂအကြောင်းဝင်ညိနိုင်ပေးခဲ့တဲ့တိနန်တင်ပုံမှုသဘောတူညီချက်ကိုရုရှားကရပ်ဆိုင်လိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းက6တန်ကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာစည်းကွက်မှာတိနန်စည်းချဖို့အထောက်အကူဖြစ်ခဲ့ပါတယ်။ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံရနဲ့ဆက်ဆက်ပြီးသဘောတူညီချက်အရဘက်ကုမ္ပဏီသမောတွေရဲ့လုံခြုံရေးကိုရုရှားကအမတ်မခံနိုင်တော့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောထားပြီးစနေနေ့ကစပြီးရပ်အကန့်အသတ်မရှိရပ်ဆိုင်လိုက်ပါတယ်။ယူကရိန်းကတော့သူတို့တိုက်ခိုက်တာမဟုတ်ဘူးလို့ညင်းဆိုပါတယ်။ရုရှားနဲ့ယူကရိန်းကိုတင်းနံကိစ္စထပ်မံညှိနှိုင်းဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပြီးတရက်ကြာမှရုရှားကအခုလိုရိုက်ဆိုင်လိုက်တာပါ။အာရှနဲ့အာဖရိကမှာအတိုင်းအဆကြီးကြီးမားမားအငတ်ဘေးကြုံရအောင်ရုရှားကချင်းချောက်လာတာကိုမြင်သားပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကသူ့ရဲ့ညစဉ်ဗီဒီယိုအစီအစဉ်ကနေစနေနေ့ညကပြောလိုက်ပါတယ်။တင်းမွန်296ဆင်းဟာတင်းနံတန်ကျင်ပေါင်းနှစ်တန်းကျော်ကိုတင်ဆောင်ထားကြပြီးပင်လယ်နယ်ထက်မှစောင့်နေကြရတယ်လို့ဇယ်လန်စကီကဆိုပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီရဲ့စီးဝေးကိုတနင်္လာနေ့မှာခေါ်ပေးဖို့ရုရှားကကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။အခုလိုဆိုင်းလိုက်ခြင်းအပြင်သူနဲ့ဆက်ခဲ့တဲ့ယူကရိန်းစစ်ပွဲမှာစာရရိတ်ခါကိုလက်နက်တစ်ခုပြရုရှားကထပ်မံအသုံးပြုလိုက်တာဖြစ်တယ်။ဝင်ငွေနဲ့အလလတ်ဝင်ငွေရှိတိုင်းပြည်တွေရဲ့ကမ္ဘာစာရရိတ်ခါဈေးနှုန်းတွေပေါ်မှာတိုက်ရိုက်တက်ရောက်မှာဖြစ်ပြီးရင်ဆိုင်နေရပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကြမ်းတမ်းနဲ့စာနာရိတ်ခါမလုံခြုံမှုကိုပိုပြီးစိုးရွားစေမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ကပြောလိုက်ပါတယ်
။အီရန်နိုင်ငံကစာနာပြပွဲတွေအတွင်းသတင်းတောက်တွေတော်များများဖမ်းဆီးခံရတဲ့အပေါ်မှာအီရန်သတင်းတောက်တွေကဒီနေ့ရှုတ်ချလိုက်ကြပါတယ်။စက်တင်ဘာ16ရက်နေ့ကအသက်22နှစ်အရွယ်မာဆာအမ်မနီဟာအီရန်မျိုးသမီးတွေလိုက်နာမယ်ဝစားဆင်ရမှုကိုချိုးဖောက်တယ်ဆိုပြီးတော့ရဲကဖမ်းဆီးထားစဉ်တေဆုံးသွားခဲ့တဲ့အတွက်နိုင်ငံတော်ဆန္ဒပြတာဟာအခုဆိုရင်သတင်းပတ်9ပတ်ထဲရောက်လာကြပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေအတွင်းတေဆုံးသူဒါဇင်နဲ့ချီရှိခဲ့ပြီးတော့ဖမ်းဆီးခံရသူလည်းရာနဲ့ချီရှိပါတယ်။တေဆုံးသူအများစုကတော့ဆန္ဒပြတဲ့သူတွေဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တချို့လည်းတေဆုံးတဲ့အထက်မှာပါဝင်ပါတယ်။မြို့တော်တရီရန်နဲ့တခြားမြို့တွေမှာသတင်းတောက်20ကျော်ဆက်ပြီးတော့ဖမ်းဆီးခံရတော့မယ်လို့ဆာဇန်ဒဂီသတင်းစာကဒီနေ့ပြောပါတယ်။ဒါပြင်နောက်ထပ်သတင်းတောက်တွေတော်များများကိုလည်းအာနာပိုင်တွေဘက်ကစစ်ဆေးမေးမြန်းဖို့ခေါ်တာတွေရှိတယ်လို့ဆိုပါတယ်။သတင်းတောက်တွေကိုအခုလိုဖမ်းဆီးတာတွေနဲ့ဖမ်းပြီးတဲ့နောက်သူတို့ရတဲ့အခြေခံအခွင့်အရေးတွေကိုမပေးတာနဲ့ပတ်သက်ပြီးတော့အာနာပိုင်တွေကိုဝေဖန်ထားတဲ့ကြေညာချက်ကိုလည်းအီရန်သတင်းတောက်တွေနဲ့တပ်ပုံသတင်းတောက်300ကျော်ကလက်မှတ်ရေးထိုးခဲ့ကြတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ဖမ်းဆီးခံခဲ့ရတဲ့သူတွေဟာရှင်းနေငါးခွင့်မရသလိုတရားရုံးကြားနာစစ်ဆေးမှုတွေမလုပ်ခင်မှာလဲစစ်ဆေးမေးမြန်းတာတွေဆွဲချက်တင်တာတွေလုပ်ခဲ့ပြီးတော့အဲ့လူတွေကိုလွတ်ပေးဖို့လဲကြေညာချက်မှာတောင်းဆိုထားပါတယ်။ အချိန်ထဲမှာပဲမနေ့စနေနေ့ကတော့အီရန်မျိုးကတက္ကသိုလ်ကျောင်းတွေအပါအဝင်တခြားမျိုးတွေမှာလည်းကျောင်းသားတွေဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့အီရန်တော်လှန်ရေးအစောင့်တပ်ကတမူးကြီးကတော့ကျောင်းသားတွေအပါအဝင်ဆန္ဒပြတဲ့သူတွေကိုလမ်းပေါ်မှာထွက်ပဲအိမ်ထဲမှာနေကြဖို့ပြောလိုက်ပါတယ်ခင်ဗျာ
။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သူ့ဇနီးတို့ဟာအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါနိုင်ငံဥတော်ဝါမျိုးကအီရန်ဆန္ဒပြသူများထောက်ခံချီတက်ပွဲမှာပါဝင်ဆန္ဒပြချီတက်ခဲ့ကြပါတယ်။ကနေဒါနိုင်ငံနဲ့ကမ္ဘာတစ်ပေါင်းမှာအီရန်ဆန္ဒပြသူတွေကိုထောက်ခံတဲ့ချီတက်ပွဲတွေစနေနေ့ကအများကြီးလှုပ်ခတ်ကြတဲ့နဲ့အိုတာဝါဆန္ဒပြပွဲကထောက်ခံပွဲတစ်ပွဲဖြစ်ပါတယ်။ခေါင်းစည်းပေါ်ကိုသတ်မှတ်ချက်နဲ့အညီမရှိတဲ့အတွက်စက်တင်ဘာလအတွင်းမှာဖမ်းဆီးခံခဲ့ရပြီးဘာသာရေးရဲတွေကထိန်းသိမ်းထားစဉ်အသက်22နှစ်အရွယ်မာဆာအာမီနီကွယ်လွန်ခဲ့တာကိုကန့်ကွက်ကြတဲ့ဆန္ဒပြပွဲတွေကအီရန်နိုင်ငံအနှံ့မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။စနေနေ့မှာပဲအီရန်နိုင်ငံရဲ့ဒေါ်လာရေးအစောင့်တပ်အကြီးအကဲဟော့ဆိန်ဆာလာမီကဆက်လက်ဆန္ဒမပြကြဖို့တတိပေးလိုက်ပါတယ်။ဆန္ဒပြပွဲတွေဟာအနည်းကြီးမားလာတဲ့အစီအစဉ်ဖြစ်ပြီးအင်ဂျူရောနဲ့အစ္စရေးဇီယွန်ဝါဒီအစိုးရတွေကတားဖောက်ပေးခဲ့တာဖြစ်တယ်လို့ဟော့ဆိန်ဆာလာမီကပြောပါတယ်။ဒါပေမဲ့အီရန်ပြည်သူတွေဟာသူ့တတိပေးချက်ကိုလျှင်ပြူပြလိုက်ကြပြီးစနေနေ့ကဆန္ဒပြပွဲတွေဆက်လက်ဆင်နွှဲခဲ့ကြတာပါ။
အခုနှစ်2022ခုနှစ်ဟာဂျော်ဒန်မြစ်နောက်ဖက်ကမ်းမှာရှိတဲ့ပါလက်စတိုင်းတွေအတွက်တေဆုံးမှုအများဆုံးနှစ်ဖြစ်လာနိုင်တယ်လို့အရှိအလေပိုင်းဒေတာဆိုင်ရာကုလသမဂ္ဂတန်တမန်ကပြောလိုက်ပါတယ်။ဒါ့အပြင်ပေါက်ကွဲလူနီးနီးဖြစ်နေတဲ့အခြေအနေကြီးကိုတည်ငြိမ်သောအောင်ချက်ချင်းလှုပ်ဆောင်ကြဖို့နဲ့အစ္စရေးနဲ့ပါလက်စတိုင်းကြားဆွေးနွေးမှုတွေပြန်လည်စတင်ဖို့အတွက်လှုပ်ဆောင်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။မျောလင်းရမဲ့တာတွေပုံများလာပြီးတော့တင်းမာမှုတွေနဲ့ဒေါသတွေကလည်းအကြမ်းဖက်မှုတန်စရာတွေမှာတဖန်ပြန်လည်ဖြစ်ပေါ်လာပြီးထိရတာပိုခက်လာနေကြောင်းပါလက်စတိုင်းအများစုပါဝင်လူအများပြားထိခိုက်သေးဆုံးလာနေတယ်လို့လည်းအရှိအလေပိုင်းဒေသဆိုင်ရာတန်တမန်တွန်ဝန်နစ်လန်ကလုံခြုံရေးကောင်စီကိုတောက်ချာနေကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကအစ္စရေးကိုစန့်ကျင်တဲ့ဆန္ဒပြပွဲအတွင်းအစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်ကြောင့်ကလေးချောက်အပါဝင်ပါလက်စတိုင်း32ယောက်သေဆုံးခဲ့ပြီးတော့311ယောက်ဒဏ်ရာရခဲ့တယ်လို့သူကပြောပါတယ်။အစ္စရေးဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်4ယောက်နဲ့အရသာ25ယောက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်ဒါပြင်ဆယ်စုနှစ်နဲ့ချီပြီးဖြစ်လာတဲ့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ဆွေးနွေးမှုမရှိတာတွေကဂျော်ဒန်မြစ်နောက်ဖက်ကမ်းမှာအခုလက်ရှိအခြေအနေတွေစိုးစိုးဝါးဝါးမတိမငြိမ်ဖြစ်စေတဲ့အဓိကကြတဲ့အချက်တွေဖြစ်တယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ် Digital လုံခြုံရေးအန္တရာယ်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကတယ်လီနော့အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နီလန်တွေကိုရှာဖွေနေတယ်လို့တယ်လီနော့ကတောက်ကြနေမှာပြောလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာကြားဖြတ်နားထောင်နိုင်တဲ့နည်းပညာကိုဖွင့်ခိုင်းလိုက်ပြီးတဲ့နောက်တယ်လီနော့ကမြန်မာနိုင်ငံကသူ့လုပ်ငန်းကိုဒေါ်လာ105သန်းနဲ့ရောင်းချပြီးထွက်လာခဲ့တာပါတယ်လီနော့အသုံးပြုသူ18သန်းရဲ့အချက်လက်တွေကိုစစ်တပ်ကရယူသွားနိုင်တယ်လို့တယ်လီနော့ဝန်ထမ်းတွေနဲ့ဝေဖန်သူတွေကထောက်ပြပြောဆိုနေတဲ့ကြားက EU ဥရောပသမဂ္ဂရဲ့တန်ခတ်အရေးယူမှုကိုခံရမှာစိုးရိမ်တဲ့အတွက်တယ်လီနော့ကလက်ပြောင်းခဲ့တာဖြစ်ပါတယ်အခုခါမှာ Atom ဆိုတဲ့နာမည်သင့်တဲ့ Telenor ကိုဝယ်ယူလိုက်သူတွေကလုပ်ငန်းကိုဆက်လက်ဆောင်ရွက်နေကြပါတယ်။ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုလိလာပြီးအကြံပေးချက်အတိုင်းဆောင်ရွက်နိုင်ဖို့အတွက်တီးကြလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကိုရွေးချယ်ကြဖို့အရဘက်အဖွဲ့အစည်း484ဖွဲ့နဲ့ Telenor တို့သဘောတူညီခဲ့ကြကြောင်းသောက်ချာနေက Telenor ကုမ္ပဏီကပြောပါတယ်။မြန်မာနိုင်ငံကအသုံးပြုနေသူတွေအတွက်အလေးနဲ့ထားမယ်အန္တရာယ်ရှိနေကြောင်းနှစ်ဖက်လုံးကသဘောတူလိုက်ကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာလူမှုအတိုင်းဝိုင်းခေါင်းဆောင်တွေကိုတိုက်ခိုက်တပ်ဖြတ်တာတွေတိုးလာပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကတန်တရားရှိတဲ့သူတွေကိုဖမ်းဆီးနှိမ်နင်းတာတွေစတင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကစပြီးတော့ရိုဟင်ဂျာ56ယောက်ထပ်မင်းဲကိုဖမ်းဆီးလိုက်ပြီးတော့အဲ့ဒီက24ယောက်ကတော့ဒီလအတွင်းရိုဟင်ဂျာခေါင်းဆောင်9ယောက်တပ်ခံရမှုမှာပါဝင်ပတ်သက်နေသူတွေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်ရဲတပ်ရင်းကဒီပြောခွင့်ရဖာရုခ်အမက်ခါ AFP သတင်းဌာနကိုပြောပါတယ်။ဒါအပြင်အဲ့ဒီလူတွေဟာအကျန်းဖတ်သမားတွေဖြစ်ပြီးတော့ဒုက္ခသည်စခန်းတွေအတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအနောက်ရှက်ပေးနေတဲ့ဒီအကျန်းဖတ်သမားတွေကိုဆက်ပြီးနေနေဖယ်ရှားသွားမယ်လို့လည်းသူကပြောပါတယ် ပြီးခဲ့တဲ့လပိုင်းတွေအတွင်းဒီဒုက္ခသည်ခန်းတွေကလုံခြုံရေးအခြေအနေတွေယိုယွင်းလာနေပြီးတော့ရိုးရင်းအင်ဂျာ15ယောက်ထပ်မင်းတက်ခံရတာဒါမှမဟုတ်တနက်နဲ့ပစ်ခံရတာတွေရှိခဲ့ပြီးတော့တည်ဆုံတဲ့သူတွေကတပတ်ကျော်ဟာစခန်းတာဝန်ရှိသူတွေနဲ့ခေါင်းဆောင်တွေဖြစ်တယ်လို့ပြောပါတယ်။ဒီတည်ဆုံမှုအများစုဟာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့ပတ်သက်နေတယ်လို့ဘင်္ဂလားဒေ့ရဲတပ်ဖွဲ့ကမီမဖော်လိုတဲ့ထိတ်တန်းတာဝန်ရှိသူတူကတော့ပြောပါတယ်။ပြီးခဲ့တဲ့2019ဩဂတ်လကစတင်ပြီးတော့ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာ8,400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာ့ချမ်းဖက်ဝါဒကိုတံပြန်ရမှာကုလသမဂ္ဂရဲ့စာရွက်ချက်တွေအတွက်အိန္ဒိယကဒေါ်လာတန်ငွေကိုအချမ်းဖက်မှုတံပြန်ရေးရမငွေနဲ့ထည့်ဝင်လိုက်ပါတယ်။ကမ္ဘာတစ်ပေါင်းကအစိုးရတွေကိုအနှံ့ပြူရမှာအချမ်းဖက်အုပ်စုတွေကနှီးပညာသစ်တွေကိုပို့လို့သုံးပြလာကြတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီး S ဂျိုင်ရှန်ကာကနယူးဒယ်လီမှာကျင်းပတဲ့ကုလသမဂ္ဂအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးကော်မတီရဲ့အထူးအစည်းအဝေးမှာပြောကြားပါတယ်။ Internet နဲ့လူမှုစာမျက်နှာတွေဟာအကြမ်းဖက်အုပ်စုတွေနဲ့စစ်သွေးကြွအုပ်စုတွေကလူ့ဖွဲ့စည်းကိုမတီးမငြိမ်ဖြစ်အောင်လုပ်တဲ့အခါမှာသူတို့ရဲ့ဝါဒဖြန့်ချီရေးအစိုးရဒေါ်လာရေးနဲ့ရှိုးဝယ်ပူးပေါင်းကြံစည်ရေးသီဝရီတွေအားကောင်းရေးအတွက်လက်နက်တွေဖြစ်လာကြတယ်လို့ဂျာရှန်ကာကပြောကြားပါတယ်။အာဖရိကမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကို drone တွေနဲ့အကြမ်းဖက်အဖွဲ့တွေကစောင့်ကြည့်ထောက်လောင်းခဲ့ကြပြီးကြပြတ်ဖမ်းယူကြည့်လို့မရတဲ့နှိပညာနဲ့သတင်းစကားတွေပို့ခဲ့ကြတယ်လို့လည်းသူကပြောသွားခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာနဂေးအပူပိုင်းမုန်တိုင်းကြောင့်ရေကြီးမှုပြူလာတွေဖြစ်ပြီးတော့လူ45ဦးထပ်မံတေဆုံးသွားခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကမနေ့စနေနေ့ကပြောလိုက်ပါတယ်။တေဆုံးသူတွေထဲက40ကတော့မန္တနာအိုကျွန်းကဘန်ဆာမိုရိုကိုပိုင်အုတ်ချုပ်ခွင့်ရဒေသကဖြစ်တယ်လို့ဖိလစ်ပိုင်မျိုးသားဘေးဒုက္ခရှော့ချရေးနဲ့စီမံခန့်ခွဲကောင်စီဥက္ကဋ္ဌဂျိုဇေးဖော့စတီနိုဂျူနီယာကဒီ online ကလုတ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောကြတာကိုကူးကားပြီးတော့ပြည်တွင်းသတင်းတွေကပေါ်ပြပါတယ်။ဒါပြင်နောက်ထပ်18ယောက်ပျောက်ဆုံးနေသေးဖြစ်ပြီးတော့အဲဒီက15ယောက်ကတော့မကွင်းဒါနာအိုဒေသကဖြစ်ပြီးတော့3ယောက်ကတော့ဆူတန်ကူဒရက်ဒေသကဖြစ်တယ်လို့သူကပြောကြားကြောင်း Manila Times သတင်းစာကရေးပါတယ်။မုံတိုင်းကြောင့်မိသားစု 4,900 ကျော်ဒီမုံတိုင်းတန်တင်ခဲ့ပါတယ်။အခုလောလောဆယ်မှာတော့မုံတိုင်းကယ်ဆယ်ခန်း113ခုမှာမိသားစု 2,600ကျော်ကိုလက်ခံထားပြီးတော့လူ 2,400 လောက်ကတော့မုံတိုင်းဝင်တဲ့အချိန်မှာဘေးလွရာကိုရောက်နေကြတယ်လို့ဖိလစ်ပိုင်နေစဉ်သတင်းကပြောပါတယ်မုံတိုင်းနဲ့ခံလိုက်ရတဲ့ဒေသတွေမှာအဓိကဆယ်ကြီးတွေဒီအဆိုးအဝါးဆုံးအခြေအနေမဖြစ်ရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ရေတွေလွတ်ပေးလိုက်တယ်လို့လည်းအမျိုးသားဆယ်မြောင်းဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
တင်းငွေနဲ့ညဖက်နောက်ဆုံးရထိတ်တန့်ရောက်တင်းတွေကိုဥတင်မောင်တန်းနဲ့ကိုရနိုင်တို့ပြောပြခဲ့တာပါရှင်ခုတော့တင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ကရင်ပြည်နယ်မြဝတီကော့ကရစ်အာရှလန်တင်မာခီးတဲ့တင်ကားတစ်စီးနဲ့ကုံစိန်ကားတစ်စီးတိုက်မိပြီးတော့ကားတိန်မောက်တာကြောင့်လူ9ဦးသေဆုံးခဲ့ပါတယ်ပြင်းထန်တိုက်ခတ်ဒဏ်ရာရခဲ့ကြသူ10ဦးကိုတော့မြဝတီစေယုံကြီးကိုပို့ပြီးတော့ကုသမှုပေးနေပါတယ်ဒီအကြောင်း VOA တင်ထောက်မအေးမာကတင်ပေးပို့ထားပါတယ်
ကရင်ပြည်နယ်မြဝတီကော့ကရိတ်အာရှလမ်းသစ်မှာအော်တိုဘာလ30ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာတော့ခရီးသည်တင်ကားတစ်စီးနဲ့ကုန်စင်ကားတိုက်မိပြီးတိတ်မောက်တာကြောင့်လူ9ဦးသေဆုံးခဲ့တယ်ဆိုပြီးမြဝတီခရိုင်တင်ငန်းညီနောင်မြို့တက်လူမှုကယ်ဆယ်ရေးအဖွဲ့ကဦးချမ်းမြေကပြောပြပါတယ်
။သေဆုံးတာကမနေရာမှာတင်ပွေရင်းပြီးသိတာ5ယောက်ခင်ဗျ။သေုံရောက်ပြီးတော့2ယောက်ထပ်သိတယ်ဆိုတော့စုစုပေါင်း9ယောက်သိတယ်ခင်ဗျ။ဟုတ်စီယုံတက်နေတာကတော့လောဆယ်လက်ရှိမှာ14ယောက်ရှိတယ်ဆိုတော့အားလုံးစုပေါင်းတည်ဆုံးသူကပါဆိုရင်21ယောက်ရှိတယ်ဆိုတော့အားလုံးစုပါဟုတ်ဟိုဘက်ဒီဘက်စုပေါင်းတည်ဆုံး22ယောက်ပဲပါတာခင်ဗ
ျကော့ကရိတ်ဘက်ကနေမြဝတီဘက်ကိုလာတဲ့ခရီးသည်တင်ကားကဘရိတ်ပေါက်ပြီးတစ်ဖက်ကလာတဲ့ကားကိုဝင်တိုက်ရာကနေအခင်းဖြစ်ပွားခဲ့တာလို့လည်းဦးချမ်းမြေကပြောပြပါတယ
်ဖြစ်စဉ်ကတစ်ဖက်လမ်းကြောင်းကခရီးသည်တင်လာတဲ့ကားကဘရိတ်ပေါက်ပြီးတော့မှဒီဘက်ကဟိုကုန်စင်ကားကိုဝင်တိုက်တာခင်ဗျကျွန်တော်တို့အာချလန်ကုန်းချက်မုတ်ထိတ်ခင်ဗျကိုရောင်ထိတ်ကားအဲ့မှာဇီလေးစုကြီးအဲ့ဒီဇီရင်းနာမှာအဲ့ဒီဝင်တိုက်တဲ့ခီးရဲကားကကော့ကရိတ်ဘက်ကနေမြောက်ရီလာတာခင်ဗျဟိုအစီးကားကုန်စင်းကားတော့မြောက်ရီကနေကော့ကရိတ်ကိုသွားတာဟု
တ်ပါဒံရရသူတွေကိုတော့မြောက်ရီစေယုံကြီးကိုပို့ပေးခဲ့တယ်လို့လည်းပြောပြပါတယ်ပြီးခဲ့တဲ့အော်တိုဘာလ5ရက်နေ့တုန်းကလည်းအခုရင်တိုက်မှုဖြစ်ပွားခဲ့တဲ့နေရာအနီးတစ်ဝိုက်တောင်ကုန်းအစင်းမှာပဲပွင့်နေကြီးဇက်တပင်အဖွဲလိုက်ပါလာတဲ့ကားတိတ်မောက်မှုဖြစ်ခဲ့ပြီးလူ10ဦးကျော်သေဆုံးသွားခဲ့ပါတယ်ရှင်
မအေးမှာပါရှင်တောတာရှင်များရှင်စစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံကနေမလေးရှားနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်လာကြတဲ့ခေလွန်ခွင့်တောင်းခံသူတွေနဲ့ဒုက္ခသည်တွေကိုအတင်းအကျပ်နေရပြန်မဖို့နိုင်ငံကသာ နိုင်ငံတကာစံတတ်မှတ်ချက်နဲ့အညီအကအကွယ်ပေးဖို့ကုလသမဂ္ဂအပါအဝင်လှူခွင့်ရေးအဖွဲ့တွေကတဆိုင်မှတ်မှတ်တောင်းဆိုနေပါတယ်။နေရက်ပြန်ဖို့ခံရရင်ဖမ်းဆီးနှိပ်စက်ညှဉ်းပန်းခံရနိုင်ဖို့ရှိတဲ့ခလုံးခွေတောင်းခံသူတွေအပါအဝင်ဒုက္ခတွေ38,000ကျော်ရဲ့လုံခြုံရေးရှေ့ရှေ့ဘဝရက်တည်ရဲ့အနာဂတ်မျိုးလင့်ချက်တွေမြေများဖြစ်နေတယ်လို့လည်းမလေးရှားမှာကူညီပေးနေသူတွေကပြောပါတယ်။မဆူမွန်ကအစူစီတင်ပြထားပါတယ်ရှင်။
ဆီအနာတင်ခံထားရတဲ့မြန်မာနိုင်ငံကနေနိုင်ငံရေးဖိနှိပ်မှုနဲ့ဘေးအန္တရာယ်တွေကြားကအိမ်နီးချင်းပြည်ပနိုင်ငံတွေကိုရှောင်တိမ်လာရတဲ့မြန်မာနိုင်ငံသားတွေကိုအတင်းအကျပ်နေရပြန်ပို့တာမလုပ်ဖို့နဲ့ဆိုင်းငံ့ထားဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကအောက်တိုဘာလ20ရက်နေ့ကဒေသတွင်းနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်။ပြည်ပကိုရောက်နေတဲ့မြန်မာနိုင်ငံသားတွေကိုအိမ်ရှင်အစိုးရတွေကအတင်းအကျပ်နေရပြန်ပို့နေတဲ့လုပ်ရက်ကိုအာဆီယံအနေနဲ့အရေးပေါ်ညှိနှိုင်းဖြေရှင်းဖို့လိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြရာရောက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကအောက်တိုဘာလ25ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။မလေးရှားနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားဒုက္ခသည်တွေနဲ့ခေါလုံခွင့်တောင်းခံသူတွေနေရပြန်ဖို့ခံရပြီးတော့ဖမ်းဆီးခံရသူချို့ရှိခဲ့ပါတယ်။ခံရရသူတွေထဲမှာစစ်ကောင်စီကိုအကြမ်းဖက်အာဏာဖီဆန်ရေး CDN လှုပ်ထားသူတွေပါဝင်တယ်လို့ရေတဲ့ရာရှိဟောင်းတဦးနဲ့သူ့ရဲ့ဇနီးဖြစ်သူလည်းဖမ်းဆီးခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂဘက်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒါအပြင်ဆီယနာတင်ခံထားရစေမြန်မာနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ရှိနေပြီးတော့တိုက်ပွဲတွေကြောင့်အိမ်နီးချင်းနိုင်ငံတွေဘက်နေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေကိုဒေသရင်းနိုင်ငံတွေကခေါလုံခွင့်အကာအကွယ်ပေးဖို့တောင်းဆိုထားပြီးဒါကတော့နိုင်ငံအလုံးကလိုက်နာရမယ့်နိုင်ငံတကာဥပဒေဖြစ်ပါတယ်လို့လည်း UNHCR ကတိုက်တွန်းပါတယ်။လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အခါမှာမြန်မာနိုင်ငံတွင်းနိုင်ငံရေးဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့သူတွေကိုအကာအကွယ်ပေးနိုင်ရေးဂတိကဝတ်ထားလှုပ်ဆောင်မှုလူ့ခွင့်ဆောင်ကြည့်လေ့လာရေးအဖွဲ့ Human Rights Watch အဖွဲ့ကြီးကလည်းအာဆီယံခေါင်းဆောင်တွေနဲ့ဒေသတွင်းအစိုးရအဖွဲ့အစည်းတွေကိုတောင်းဆိုပါတယ်။အထူးသဖြင့်မလေးရှားနိုင်ငံမှာခေါလုံခွင့်တောင်းခံတဲ့မြန်မာနိုင်ငံသားတွေကိုသူတို့လုံခြုံရေးအတွက်စွန့်ရတဲ့ခြားကအောက်တိုဘာလနောက်ပိုင်းတော့ကပို့တိုးပြီးတော့နေရက်ပြန်ပို့နေတာကိုထောက်ပြရင်းအာဆီယံခေါင်းဆောင်တွေကိုလူခွေစောင့်ကြည့်အဖွဲ့ကြီးကဒီအောက်တိုဘာလ24ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီနောက်ပိုင်းမှာတော့မလေးရှားကနေမြန်မာနိုင်ငံကိုပြန်ပို့ခံရသူက2000ကျော်ရှိပါတယ်။ပြန်ပို့ခံရသူတွေထဲမှာခေါလုံခွင့်တောင်းခံသူတွေအပါအဝင်စစ်တပ်ကနေထွက်ပြေးလာတဲ့အရာရှိ6ဦးပါဝင်တယ်လို့ Human Rights အဖွဲ့ကထောက်ပြပါတယ်။အခုလိုမျိုးကုလသမဂ္ဂပါဝင်လူခွင့်အဖွဲ့တွေနိုင်ငံတကာကူညီပေးရေးလုပ်ငန်းအဖွဲ့တွေနဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်လှုပ်ရှားသူတွေကိုယ်စားလှယ်တွေဘက်ကမလေးရှားအစိုးရပေါ်မြန်မာဒုက္ခသည်တွေကိုနေရက်ကိုပြန်မပို့ဖို့ဆိုင်းငံ့ထားဖို့မြစ်တာရက်ခံဖိအားပေးတောင်းဆိုတိုက်တွန်းမှုတွေကြောင့်လက်တလုံးမှာတော့မလေးရှားဘက်ကနေပြန်ပို့တဲ့အစီအစဉ်တွေခေတ္တရပ်ဆိုင်ထားပါဗျ။ဒါပေမဲ့လည်းမလေးရှားနိုင်ငံထဲမှာတရားမဝင်ခိုးလုံနေထိုင်တဲ့မြန်မာနိုင်ငံသားတွေအပေါ်အဖမ်းအဆီးအစစ်အစေးတွေကများနေစေပဲလို့ရခိုင်ဒုက္ခသည်များဗဟုညွှန်ကြားရေးမှူးချုပ်ဦးညီညီလွင်က VOA မြန်မာပိုင်းကိုပြောပါတယ်
။လက်ရှိအချိန်တွေမှာတော့အဖမ်းအဆီးတွေကတော့အနည်းနဲ့များတော့ရှိနေတာပါပဲ။အထူးသဖြင့်နေတွေမှာဖမ်းတယ်နေဆက်ကကျကျဝင်လာတဲ့နေရာမှာဖမ်းဆီးများတယ်။နောက်ပြီးတော့ကျွန်တော်တို့ဂျိုဟိုးပြည်နယ်ပေါ့နော်ဒီဆက်ယုံအလုံးယုံတွေများတဲ့စင်ကာပူနေဆက်မြို့တွေမှာဖမ်းဆီးများတယ်။ဝါလန်လမ်ပူမှာလည်းအဲ့လိုဖမ်းဆီးတာတွေကတော့ရှိနေတယ်။ဆိုတော့ကျွန်တော်တို့ကလှုပ်ဆောင်နေတဲ့အပိုင်းကတော့တကယ်ကိုဥမာပြည်ပြည်အန္တရာယ်ရှိမဲ့လူတွေကို UNHCR မှာအများဆုံးမပုံနေမို့ဘောနော်ဒီဒုက္ခသည်များအေဂျင်စီတွေမှာဆိုတော့နိုင်ငံတကာအတိုင်းအဝိုင်းနေနဲ့ဆက်သွယ်ပြီးတော့အထူးသဖြင့် UN လူခွင့်ရေးကောင်စီတို့နောက်ပြီးတော့ UN လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်အဲထိုမန်ရူးတို့နောက်ပြီးတော့မြန်မာနိုင်ငံဆိုင်ရာ UN အထူးကိုယ်စားလှယ်ဒေါက်တာနိုလီဟီဇာရိုနဲ့အဲ့လိုတိုင်ပင်ပြီးတော့အဲ့ဒါလုတာရှိတာဘောနော်ဒီမလေးရှားအစိုးရကိုပြန်မပို့ဖို့ရယ်နောက်ပြီးတော့ဒီ UNHCR ကလည်းအရင်ထက်ပိုပြီးတော့လုံးလုံးကိုလိုတာဗောနော
်ဟို
အဓိကကတော့ဒီရောက်နေတဲ့အပြန်ပြန်ရင်ဗမာပြည်ကိုပြန်ဖို့ခံရရင်အထက်ကြီးအများကြီးကြုံနိုင်တဲ့အဲဒုက္ခတွေတွေဗောနော်သူတို့ UNHCR ရဲ့အကာအကွယ်ရရှိဖို့ပြန်သွားရင်ဖမ်းဆီးနှိပ်စက်ညှဉ်းပန်းခြင်းကိုခံရမယ့်လူတို့အင်းအရမပြန်မပို့ဖို့ဗောနော်ဟိုအဲ့ဒါတွေကိုအာဏာပိုင်တွေနဲ့ဟိုအဲ့ဒီရှုထောင့်ကနေစဉ်းစားပေးဖို့တိုက်တွန်းပြောဆိုလို့ဆောင်နေတာတော့ရှိတယ်ခင်ဗျာ
ဟုတ်ကဲ့ရှင်နောက်တစ်ခုကဒီတချို့ကြတော့ဒီနိုင်ငံကူးလက်မှတ်လိုမျိုးကင်ထားပြီးတော့မှနိုင်ငံကြီးခိုလုံခွင့်တောင်းထားတဲ့ပုံကိုယ်တွေလည်းရှိတယ်ပေါ့ဆိုတော့သူတို့ကလည်းလက်တလုံးမှာသူတို့အတွက်လက်ရှိလုံခြုံရေးအနေထားကလည်းတော်တော်လေးစိုးရိမ်စရာရှိနေရရှိတာပေါ့နော်တချို့ကြတော့လည်းခုနပြောလို့ထိန်းသိမ်းစခန်းတွေကနေဒီ UN ကိုမှဒီဒုက္ခသည် လျှောက်ထားတဲ့သူတွေလည်းရှိတယ်ဆိုတော့အကုန်လုံးကိုခြုံပြီးတော့ဗောသူတို့ရဲ့လက်ရှိရေရှည်ရက်တည်ရေးဗောနော်သူတို့အဲ့မှာနေထိုင်မှုတို့ဒီရေရှည်ရက်တည်ရေးလို့သူတို့ဘဝအာမခံချက်တို့ကြတော့ဘလို့များဟိုလှုပ်ပေးနိုင်လို့ရှင်သူတို့အတွက်အဆင်ပြေမယ်လို့ထင်လဲကိုလက်တလောသူတို့ရောဘာရင်ဆိုင်နေရတာရှိလဲနေထိုင်ရက်တည်ရေးနဲ့ပတ်သက်ပြီးတော့လေ
ပတ်စဖို့နဲ့ပဲလာလားကျွန်တော်တို့ဒီနေဆက်ဖြတ်ကြိုပြီးဝေးလာလားအဓိကတော့ဗမာပြည်မှာရင်ဆိုင်နေရတဲ့အခက်အခဲတွေတော့သူတို့ရဲ့ဖန်စီရှုံအောင်နှိမ့်ဆက်ခြင်းကိုခံရမယ်ကြောက်ပြီးတော့ထွက်လာတာရှိတာပေါ့နော်ဆိုတော့တချို့ကတော့ဒီလိုပဲတာမန်လှုပ်လှုပ်ဖို့ထွက်လာတဲ့လူရှိတာပေါ့ဆိုတော့ကျွန်တော်တို့ကတော့ပမာပြင်မှာဖန်ဆင်းတက်ဆက်ရှင်ကိုခံရမယ်ကြောက်ပြီးတော့ထွက်ပြေးလာတာကိုဦးစားပေးတာပေါ့နော်လှုပ်လှုပ်ဖို့လာတဲ့လူတွေကကန့်နေမှသူတို့အင်ပြန်ချင်းတဲ့လူတွေရှိတယ်အဲ့ဒါကတော့မြန်မာတန်ရုံနဲ့ဆက်တည်ပြီးလှုပ်ကြတဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီမှာအခက်အခဲကဘာလဲဆိုတော့အရင်ဆုံးကတော့ UNHCR ကိုဝင်ခွင့်ပြုတယ်ခင်ဗျားတို့ပမာပြင်ပြန်ရင်မဖြစ်မလဲပြန်ကြည့်လားအော်ကိုလုံခွေ၆ချင်လားဆိုပြီးတော့အဲ့လိုဆိုတော့အဲ့ဒီထောင်နေအဲ့လောင်းဝကဒီထင်းထင်းစခန်းတွေကို UNHCR ကဝင်ခွင့် UNHCR ကိုဝင်ခွင့်မပြုတာလည်းအခက်အခဲတစ်ခုဗျတစ်ဖက်မှာလည်းဒီအမြင်မကြည်လင်တာတွေပေါ့နော်ဒီမြန်မာနိုင်ငံရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဒီမလေးရှားနိုင်ငံမှာအများကြီးရောက်နေပြီးသူတို့မျိုးစားလူစုကိုထိခိုက်နိုင်သလားဆိုရဲရှုထောင့်ကပြည်ထောင်ဝန်ကြီးဘက်ကစဉ်းစားတာလည်းရှိတယ်ဗျ
ဟုတ်ကဲ့
နောက်ပြီးတော့ဒါအများကြီးလက္ခဏာရင်မြန်မာနိုင်ငံအများကြီးအစုလိုက်ပြုံလိုက်ထွက်လာကြရင်ဘယ်လိုလုပ်ကြမလဲဆိုတော့စိုးရင်ပူပင်တာလေးရှိတာပေါ့နော်ဒါပေမဲ့ဒါဖြစ်မလေးရှားနိုင်ငံကဒီမြန်မာနိုင်ငံအပြောင်းလဲအာဆီယံကိုဥဆောင်ပြီးလုပ်နေတဲ့အခါကျတော့ဒီအန်ရီရှိတဲ့အခက်အခဲရှိတဲ့ပြည်သူတွေကိုယာယီကာကွယ်စောင့်ရှောက်ထားတဲ့ဆိုတော့လှုပ်ဆောင်တာတော့ရှိတာပေါ့နော်ဒါပေမဲ့ကျွန်တော်တောင်းဆိုချင်တာမြန်မာနိုင်ငံထွက်လာတဲ့လူတွေကိုအကာအကွယ်ပေးဖို့ရဲ့နောက်ပြီးတော့စားသောက်နေထိုင်ရေးအတွက်အလုပ်လုပ်ကန်ခွင့်ပေါ့နော်ဝါပါမေးယာယီပေါ့ temporarily work permit ပေါ့
ဟုတ်ကဲ့
အဲ့ဒါလေးတွေထုတ်ပေးပြီးတော့ပြုပုံနေပြီးစနစ်တကျလှုပ်ထားပေးပါလို့ကျွန်တော်နိုင်ငံတကာအတိုင်းဝိုင်းနေရောနောက်မလေးရှားအစိုးရရောကျွန်တော်တောင်းဆိုချင်တာပေါ့နော်
လက်တလုံးမှာတော့မလေးရှားထိန်းသိမ်းရေးစခန်းတွေကနေထိန်းသိမ်းခံထားရပြီးတဲ့နောက်မြန်မာနိုင်ငံကိုပြန်လို့တဲ့မြန်မာနိုင်ငံသားတချို့နေရက်ကိုပြန်နိုင်ရေးထိန်းသိမ်းရေးစခန်းနေတဲ့အထိသွားရောက်တွေ့ဆုံပြီးတော့ကူညီဆောင်ရွက်ပေးနေတဲ့ကိုတီဟမောင်မောင်ကလည်းနေရက်ပြန်လို့သူတွေအနေနဲ့တန်ယုံဘက်ကနေနိုင်ငံသားဖြစ်ကြောင်းတရားဝင်အသိမှတ်ပြုမှုအပါအဝင်လိုအပ်တာတွေကိုကူညီဆောင်ရွက်ပေးနေတဲ့အခြေအနေကိုရှင်းပြပါဗျ
။စဖန်းလာနေပြီးတော့အစစ်စစ်ပြောရမယ်ဆိုလို့ချင်းတို့မလေးရှားဒီသူတို့စီမံချက်တွေကနေပြီးတော့ဖမ်းလိုက်တဲ့အခါမှာသူတို့နှစ်ပတ်ပြည့်တဲ့ရက်ကြလို့ရှိရင်တရားရုံးတင်တယ်ပေါ့တရားရုံးတင်တဲ့ရက်မှာဟိုတတ်နိုင်တဲ့သူကတော့ရှေ့နေငားပြီးဒဏ်ကြီးဆောင်ရင်တော့ပြစ်ဒဏ်မကျဘူးပေါ့နော်တချို့မတတ်နိုင်တဲ့လူတွေကြတဲ့အခါကျတော့ဒဏ်ကြီးလည်းမဆောင်နိုင်ဘူးရှေ့နေလည်းမငားနိုင်ဘူးဆိုလို့ရှိရင်တော့ထောင်အနည်းဆုံး3လကျတယ်ပေါ့ထောင်အနည်းဆုံး3လ6လစသဖြင့်ပေါ့
ဟုတ်ကဲ့
အဲ့လိုမျိုးကြပြီးတာနဲ့သူတို့ထောင်ကနေလွတ်ပြီးဆိုလို့ရှိရင်လောကထင်းထင်းစခန်းကိုရောက်ပါတယ်
ဟုတ်ကဲ့
ဒီနေ့စကမ်းရောက်ပြီဆိုလို့ရှိရင်ဒီမြန်မာတန်ရုံအနေနဲ့ဒီအထက်မှာရှိနေတဲ့သူတွေကိုမြန်မာနိုင်ငံသားမှန်ကန်မှုပထမဆုံးစီစစ်တာပေါ့နော်စီစစ်ပြီးပြီဆိုလို့ရှိရင်ဒီလူတွေကဟိုနေရပြန်ဖို့အတွက်ကိုမိသားစုတွေနဲ့ဆက်သွယ်ပြီးတော့ပြန်ပို့တဲ့အစီအစဉ်တွေရှိတယ်လို့အခုမလေးရှားအစိုးရနဲ့ညှိနှိုင်းဆောင်ရွက်ပြီးတော့ပြန်ပို့တဲ့အစီအစဉ်တွေလည်းရှိပါတယ
်ဟုတ်ကဲ့
အဲ့တော့အထဲထဲမှာဒီကျမကြီးမကောင်းတဲ့သူတွေရှိလာခဲ့လို့ရှိရင်သူတို့လာဝကထိန်းသိမ်းစခန်းတွေမှာရှိတဲ့လာဝကအရာရှိတွေပေါ့နော်သူတို့တွေကနေပြီးတော့ချက်ချင်းအကြောင်းကြားတဲ့အခါမှာစာရဲစာတန်းတွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ဟိုရအောင်တောင်းတောင်းပြီးတာနဲ့ချက်ချင်းပဲစီရော့ပိုင်ပေါ့ကျွန်တော်တို့ထုတ်ပေးပြီးပြီဆိုလို့ရှိရင်အဲညီးဆက်ဆုံးရှိတဲ့လေရင်နဲ့ကျွန်တော်တို့ပြန်ပို့ပေးပါတယ်အဓိကတော့ဒီကျမကြီးမကောင်းတဲ့သူတွေတချို့ကိုဝင်ဆောင်တွေတချို့ဒီကလေးတငယ်တွေနဲ့ပတ်သက်လို့ရှိလို့ရှိရင်တော့โอ้ကျွန်တော်ဒီမြန်မာတိုင်ယုံဘက်အပိုင်းကလည်းအတန်နိုင်ဆုံးအမြန်ဆုံးပြန်နိုင်အောင်လို့ဆောင်ရွက်ပေးနေတာတွေရှိပါတယ်ခင်ဗ
ျနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေရဲ့သဘောတူညီချက်နဲ့မလေးရှားနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုလေကြောင်းကနေနေရက်ပြန်ဖို့ခံရတဲ့မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေကတချို့ရန်ကုန်နေငိုင်းတကာလေစိတ်မာတွေဖမ်းဆီးခေါ်ဆောင်ခံသွားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်တာနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိမှာတော့မြန်မာနိုင်ငံကနေမလေးရှားနိုင်ငံမှာခိုလုံခွင့်တောင်းခံသူနဲ့ဒုက္ခသည်ပေါင်းက13,500ကျော်ရှိပြီးတော့အဲ့ဒီထဲမှာရိုဟင်ဂျာဒုက္ခသည်က13,000လောက်ရှိတယ်လို့ HRW ကထုတ်ပြန်ပါတယ်။မလေးရှားနိုင်ငံတဝန်ထိန်းသိမ်းရေးစခန်း22ခုမှာတော့ဖမ်းဆီးခံထားရသူမြန်မာနိုင်ငံသားက18,500ရှိ ှိပြီးတော့အဲ့ဒီဖမ်းခံရသူတွေထဲမှာကလေးငယ်က1500လောက်ပါဝင်ကြောင်းနဲ့လက်ရှိထိန်းသိမ်းရေးစခန်းတွေထဲမှာသူတို့ဟာကျန်းမာရေးဆောင်ရှောက်မှုနေထိုင်မှုနဲ့ပတ်သက်ပြီးဒုက္ခမျိုးစုံနဲ့ရင်ဆိုင်ရပြီးဆိုးဆိုးဝါးဝါးနေထိုင်နေရတယ်လို့ HRW ကသတင်းထုတ်ပြန်ပါတယ်။ဒါအပြင်သူတို့နေရက်ကိုပြန်ရင်လည်းနှိပ်စက်ညှဉ်းပန်းခံနိုင်ရတဲ့အတွက်နိုင်ငံတကာစံသတ်မှတ်ချက်တွေနဲ့အညီသူတို့ကိုကာကွယ်ပေးပြီးတော့ UN ရဲ့ဒုက္ခသည်စီးစီရေးလုပ်ငန်းတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်ပေးပါလို့လည်းမလေးရှားအစိုးရကိုလူခွေဆောင်ကြည့်အဖွဲ့ HRW ကတောင်းဆိုထားကြောင်းပါရှင
်။မဆုမမရှင်အခုတော့ဒီအာဖဂန်နစ္စတန်နိုင်ငံဒုက္ခသည်တွေအရေးဆက်ပြီးတော့ကြည့်ကြရအောင်ပါ။ဘရာဇီးနိုင်ငံဆောက်ပါလိုမြို့နိုင်ငံတကာလေဆိပ်ထဲမှာတောင်းတင်နေတဲ့ရှားနဲ့ချီတဲ့အာဖဂန်ရွှေပြောင်းအခြေချသူတွေဟာသူတို့ရဲ့ခီးဆောင်တစ်တာတွေလေဆိပ်ထဲကလက်တွန်းလှဲတွေကရံပြီးတော့ယာယီခုနာနေကြပါတယ်။တာလီဘန်တို့လည်းအောက်ကျရောက်ပြီးတဲ့နောက်အာဖဂန်နိုင်ငံသားထောင်နဲ့ချီကိုခလုံခွင့်ထုတ်ပေးခဲ့ပေမဲ့လို့အခုလိုနေစဉ်ထပ်ပြီးတော့ရောက်ရှိလာနေသူတွေကိုစီစဉ်နေရချပေးဖို့တော့အခက်ကြုံနေတာပါ။ရိုက်တာသတင်းကိုအခြေခံပြီးတင်ပြထားတာဆက်ပြီးတော့ရှုစားနာဆင်ပါရှင်
။2023ခုနှစ်ဩဂုတ်လမှာတာလီဘန်တို့ပြန်လည်အာဏာယူအုပ်ချုပ်လာတဲ့နောက်ပိုင်းအာဖဂန်နိုင်ငံကပြည်သူတွေအတွက်ဘရာဇီးလ်အစိုးရကမနစ်နောက်ပိုင်းကစလို့အတည်ပြုထုတ်ပေးလာတဲ့လူသားချင်းစာနာမှုဆိုင်ရာပြည်ရင်းခွင့်ဗီဇာက6000ရှိပါတယ်။ဒါပေမဲ့လည်းဆောက်ပါလိုမျိုးဂွာရိုဟော့စ်လေးစိတ်အနည်းဒေသနာအာဏာပိုင်တွေကတော့တီလအတွင်းအာဖဂန်ပြည်သူဒါဇင်နဲ့ချီနေစဉ်ရောက်လာမယ်ဆိုတာအ ਨੇ အချင်းလောက်ပဲသိထားတယ်လို့ပြောပါတယ်။အရှိအလဲပိုင်းနဲ့တောင်အာရှဖက်ကတိုက်ရိုက်ပြန့်တန်းနေတဲ့လေရင်တွေဖြန်းမြလေးစင်းလောက်ရှိတဲ့အတွက်လာမယ့်သတင်းမှတ်တွေအတွင်းအာဖဂန်ဒုက္ခသည်တွေထပ်ပြီးတော့ရောက်လာနိုင်ခြေရှိပါတယ်။ကာတာနိုင်ငံမှာကျင်းပမဲ့ကမ္ဘာဖလားဘောလုံးပွဲကြောင့်ခီးတော်တွေတိုးလာတဲ့အတွက်လည်းဒေတာရင်ခီးတဲ့တင်လေရင်တွေပို့ပြီးတော့ပြေဆွဲနေတာပါ။လေဆိပ်ကဒုက္ခသည်တွေအကူအညီပေးနေတဲ့အေဂျင်စီတစ်ခုကတော့အောက်တိုဘာ23ရက်နေ့အထိလေဆိပ်အဆောက်အုံနံပါတ်နဲ့တာမီနယ်2မှာတောင်းတင်နေတဲ့အာဖဂန်နိုင်ငံသား130ထဲမှနေရှိတယ်လို့ခန့်မှန်းထားပါတယ်။သူတို့အတွက်နေစရာရှာဖွေပေးနေတဲ့ကြိုးပမ်းချက်တွေလည်းအစုလိုက်အပြုံလိုက်ထပ်ပြီးတော့ဝင်ရောက်လာတဲ့သူတွေကြောင့်အလင်းမမီအောင်ဖြစ်နေရတာပါ။အနောက်နိုင်ငံကအားပေးထောက်ခံတဲ့အရင်အာဖဂန်အစိုးရနဲ့ပတ်သက်သူများနဲ့များတာလီဘန်တို့ကဖမ်းဆီးအရေးယူနေတဲ့အတွက်ကြောင့်လဲဘရာဇီးလ်နိုင်ငံကိုထွက်လာရတာကြောင့်လက်ရှိအခြေအနေကိုတီးခံရုံမှတပါတခြားရွေးစရာလမ်းမရှိဘူးလို့လေဆိပ်မှာစခန်းချနေတဲ့အာဖဂန်အမျိုးသားတွေကပြောပါတယ်။အာဖဂန်ကထွက်လာတဲ့မြို့ပြန်အင်ဂျင်နီယာလည်းဖြစ်လူခွင့်ရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့မိုဟာမက်အရိုင်ဘီကအခုလိုပြောပါတယ်။
Photographer. So all these people you are seeing here, their lives was in danger.
ဒီကိုရောက်နေတဲ့သူတွေအားလုံးဟာအာဖဂန်နစ္စတန်နိုင်ငံမှာအနေနဲ့ရင်ဆိုင်နေရတဲ့သူတွေဖြစ်ပါတယ်။ဒီထဲမှာဆင်းရဲနွမ်းပါးတဲ့သူတွေ၊အစိုးရဝန်ထမ်းတွေ၊စစ်ဘက်ဝန်ထမ်းတွေစသဖြင့်အလွာပေါင်းစုံကလူတွေပါပါတယ်။သူတို့ဘဝတွေ၊သူတို့မိသားစုဝင်တွေရဲ့ဘဝတွေကယ်တင်နိုင်ဖို့ခုလိုရောက်လာကြတာဖြစ်ပါတယ်။
သူအနေနဲ့ဘရာဇီးလ်နိုင်ငံသားတယောက်ဖြစ်လာဖို့မျှော်လင့်ချက်သိမ်းထားသလိုနေစီယာနဲ့အလုပ်ကိုင်လေးတစ်ခုရှာပြီးတော့မိသားစုအတွက်ဝင်ငွေရှာပေးနိုင်တာမျိုးလိုအခြေခံလိုအပ်ချက်တွေပဲလိုအပ်ပါတယ်လို့လည်းမိုဟာမက်ကပြောပါတယ်။ဒုက္ခသည်တွေရဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ဖို့ဆောက်ပေါလို့ပြင်တဲ့အစိုးရကမြူနစ်ပယ်အာဏာပိုင်တွေလူမှုအဖွဲ့အစည်းတွေနဲ့အတူလက်တွဲဆောင်ရွက်နေတာပါ။အာဖဂန်ဒုက္ခသည်တွေကိုဝိုင်းကူနေတဲ့အာဖဂန်ဖရန့်ပူပေါင်းလှုပ်ရှားမှုအဖွဲ့ဝင်ဆွန်နေဇိုဘီနီကအခုလိုရှင်းပြပါ
တယ်
လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့အတော့ကိုရုန်းကန်ရပ်တည်ခဲ့ပြီးတဲ့နောက်မှာတော့အာဖဂန်ဒုက္ခသည်တွေအတွက်ဒီနေ့ကိုထမင်းသုံးနဲ့စောင်းနဲ့ကာကွယ်ဆေးတွေထိုးပေးနိုင်ပါပြီ။ဒါကတော့ဒီကိုရောက်ကြတဲ့ကသူတို့အားလုံးရတဲ့ရထိုက်တဲ့အခြေခံလိုအပ်ချက်တွေဖြစ်ပါတယ်။လူမှုအဖွဲ့အစည်းတွေရဲ့ဖိအားပေးလှုပ်ရှားဆောင်ရွက်မှုတွေကြောင့်ဒီဒုက္ခသည်တွေကိုဒီလိုမျိုးထောက်ပံ့မှုတွေရပါမယ်ဆိုတဲ့အမခံချက်မျိုးလည်းပေးနိုင်ပါပြီ။
တနေ့တခြားတိုးလာနေတဲ့အာဖဂန်ဒုက္ခသည်တွေကိုကူညီနိုင်ဖို့ဖဏာငွေကြေးမလုံလောက်တဲ့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေပါဝင်ဆောင်ရွက်ဖို့လဲလူမှုအဖွဲ့အစည်းတွေကလိုလားနေတာပါ Reuters သတင်းဌာနကဖတ်ရှုခဲ့ရတဲ့စာတစောင်ထဲမှာတော့လေဆိပ်ထဲမှာအာဖဂန်ဒုက္ခသည်တွေတိုးလာနေတဲ့ကိစ္စဘလို့ကင်တွယ်ဆောင်ရွက်နေတယ်လဲဆိုတာအသေးစိတ်ချပြဖို့ပြည်နယ်ရှိနေတွေကပြည်ထောင်စုအစိုးရစီဖိအားပေးနေတာကိုတွေ့ရပါတယ
်Então o que que tá faltando?
ကျမတို့မှာပြည်အောင်စုအစိုးရလိုမျိုးရံမုံငွေမရှိပါဘူး။ဒုက္ခသည်တွေကိစ္စပြည်အောင်စုအစိုးရဘက်ကပါဝင်ဆောင်ရွက်သင့်ပါတယ်။ဒီကအခြေအနေတွေကိုပုံစံတကျဖြစ်သွားအောင်လို့နိုင်ငံသားဆိုင်ရာဝန်ကြီးဌာနလူ့ခွင့်ရေးအဖွဲ့နဲ့အမျိုးသမီးနဲ့ကလေးများဆိုင်ရာဝန်ကြီးဌာနကပါဝင်ဆောင်ရွက်သင့်ပါတယ်
။အကြောင်းအမျိုးမျိုးကြောင့်ပြည်ပတိုင်းပြည်တွေကိုခေတ္တရောက်နေကြတဲ့အာဖဂန်ပြည်သူတွေလည်းတာလီဘန်တို့အုပ်ချုပ်နေတဲ့တိုင်းပြည်တွေမပြောင်းရဲကြတဲ့အတွက်ဘရာဇီးလ်နိုင်ငံရဲ့လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုရှောင်နေကြတာပါ။ဂျော ကျွန်းလာ73ရက်မတိုင်ခင်တုန်းကတော့အီရန်နိုင်ငံတီရန်မြို့ဘရာဇီးလ်တန်ရုံမှာဗီဇာလာလျှောက်တဲ့အာဖဂန်နိုင်ငံသား4900နေပါရှိပြီးတော့အောက်တိုဘာနဲ့ဇန်နဝါရီလအတွင်းပြည်ဝင်ခင်ဗီဇာအတွက်လူ့ရေးမေးမြန်းခါမှုစောင့်နေသူက1900ရှိနေတယ်လို့လဲဘရာဇီးလ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ် VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုတော့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်တော့မှာဖြစ်ပြီးသတင်းပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြမမီဒီယာမြင့်ကွင်းမြန်မာပြည်မှပေးစာများသတင်းထက်ကတူတာနဲ့ထူးခြားဆက်များသတင်းများအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင့်ကွင်းကိုထုတ်လွှင့်တော့ပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်မြမအရေးထိရောက်အောင်ဆောင်ရနိုင်ဖို့ချင်းကပ်ပုံဘလို့ပြောင်းကြမလဲအကြောင်းကိုဆွေးနွေးတင်ပြမှာပါ။မိုက်အင်ဂျင်နိုင်ကကိုညင်တင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြမအရေးထိရောက်အောင်ဆောင်ရွက်နိုင်ဖို့ချင်းကပ်ပုံဘယ်လိုပြောင်းကြမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြမအရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကိုအောက်တိုဘာလ28ရက်နေ့မှာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့ပါတယ်အဲ့ဒီအစည်းအဝေးမတိုင်မီရက်တွေမှာတော့ကချင်ပြည်နယ်ဖားကန့်အနီးအနက်ပါကူစစ်ကောင်စီလေတပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့တရင်တွေလွှမ်းမိုးနေတာတွေ့ရပါတယ်အဲ့ဒီလိုဘုံကျဲတိုက်ခိုက်ခံရတဲ့အတွက်62ဦးတည်းမနဲ့သေဆုံးခဲ့ပြီးယာနဲ့ချီဒဏ်ရာရခဲ့ကြတယ်လို့သတင်းမီဒီယာတွေမှာဖော်ပြကြပါတယ်သေဆုံးသူတွေထဲမှာ KIA ရှိတွေနဲ့တပ်ဖွဲ့ဝင်တွေကချင်အမှုပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေသခံအရသားတွေပါဝင်တယ်လို့သတင်းတွေကဆိုပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ခွန်ကအင်းစိန်တောင်ဘုံပေါက်ကွဲမှုကရင်ပြည်နယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကိုဖော်ပြပြီးဒီကြမ်းဖက်မှုတွေကြောင့်မြမရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ရေးနဲ့အာဆီယံထူးကိုယ်စားလှယ်ရဲ့ကြိုးပမ်းချက်တွေအပေါ်ထိခိုက်စေနိုင်တဲ့အကြောင်းအောက်တိုဘာ25ရက်နေ့ထုတ်ပြန်ကြေညာချက်ကို VOA ကဖော်ပြခဲ့ပါတယ
်အခက်အခဲတွေကတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာအလုံးမဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ရက်ကိုပြန်လည်သုံးသပ်ကြမယ်အပြင်အခြားရွေးချယ်စရာနည်းလမ်းတွေကိုအာဆီယံနိုင်ငံသားဝင်ကြီးတွေဆွေးနွေးကြလိမ့်မယ်လို့ဆိုပါတယ်။ဒါကြောင့်လည်းအာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကမြန်မာအရေးနဲ့ပတ်သက်ပြီးဘလို့ထူးခြားချက်တွေများထွက်ပေါ်လာပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကိုမေးတော့အခုလိုပြောပါတယ်။
အခုဒီ COA ရဲ့ဒီဆုတ်ဖြတ်ချက်တွေပေါ့နော်ထုတ်ပြန်ညင်ညာချက်တွေအဲဒါတွေကိုကျွန်တော်တို့ပြန်ပြီးတော့လေ့လာကြည့်တဲ့အခါကျတော့အခုဒီ COA ကနောက်လာကြရင်လာမဲ့ပြုလုပ်မဲ့ ASEAN Summit ပေါ့လေဒီထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့တဲ့ဆုံးဖြတ်ဖို့ကိုလည်းဒါပြင်ဆင်တဲ့သဘောပေါ့လေအဲ့လိုသိရတယ်အချက်ငါချက်ပါတယ်ဘုံသဘောတူညီချက်ပေါ့လေအဲ့တော့ဒီဘုံသဘောတူညီချက်ကိုပဲသူတို့ဆက်ပြီးတော့ကန်ဆယ်သွားမယ်အဲဒါပေမဲ့ဒီဘုံသဘောတူညီချက်ကိုအကောင့်ထင်ပေါ်တဲ့ခါမှာပို့ပြီးတော့တိကျပြီးတော့ပို့ပြီးတော့လက်တွေ့ကြပြီးတော့အချိန်အကန့်တက်လဲပါရှိတဲ့ဒီအကောင့်ထဲပုံမှုတွေကိုဆောင်ရွက်မယ်ဆိုတာမျိုးသိရတယ်ပေါ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်အတိုင်းမဲ့ပို့ပြီးတော့ထိထိကျကျအကောင့်ထဲပေါ်ဖို့ကိစ္စကိုဆောင်ရွက်မယ်လို့ကျွန်တော်တို့ကအဲဒီလိုပဲသုံးသပ်လို့ရတယ်ပေါ့လေ
မြန်မာအရေးအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကအကဲခတ်တွေမျောလင့်ထားသလိုဘာမှထူးထူးခြားခြားထွက်ပေါ်မလာခဲ့ပါဘူးအာဆီယံအဖွဲ့ကြီးရဲ့သဘောတူဆုံးဖြတ်ချက်တွေဟာကွန်ဆန်ဆာလို့ခေါ်တဲ့အဖွဲ့ဝင်နိုင်ငံအားလုံးသဘောတူညီမှုအပေါ်အခြေခံထားပါတယ်တနိုင်နိုင်ငံကသဘောမတူရင်ကန့်ကွက်ရင်ဆုံးဖြတ်ချက်ချလို့မရပါဘူးပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကလည်းအကွဲအကွဲအပြားပြားပါနိုင်ငံရေးစနစ်ဘာသာရေးနဲ့ ယဉ်ကျေးမှုတွေလည်းမတူညီကြပါဘူးဒီတော့ဆုံးဖြတ်ချက်တစ်ခုကြားဖို့တနည်းအားဖြင့်ကွန်ဆန်ဆပ်ရဖို့အင်မတန်ခက်ပါတယ်ဒါ့ပြင်ရှာရှာပါပါမြမအရေးမှာတော့အဖွဲ့ဝင်နိုင်ငံအားလုံးလက်ခံသဘောတူကွန်ဆန်ဆပ်ဖြစ်တဲ့ဘုံသဘောတူညီချက်၅ချက်ရရှိခဲ့ပါတယ်အဲ့ဒီဘုံသဘောတူညီချက်၅ချက်ရရှိခဲ့တဲ့ထိပ်သီးအစည်းအဝေးကိုမြမစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်သဘောတူညီခဲ့တာပါအဲ့ဒီလိုစစ်ကောင်စီခေါင်းဆောင်ကိုတိုင်တက်ရောက်သဘောတူခဲ့ပြီမယ်ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာအကောင်အထည်မဖော်တဲ့အတွက်အာဆီယံအဖွဲ့ကြီးအခက်တွေ့နေရတာပါဒါကြောင့်လဲစင်ကာပူနိုင်ငံဂျာယီဝန်ကြီးကမြန်မာစစ်ကောင်စီဟာအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလေးစားမှုမရှိဘူးလို့ပြီးခဲ့တဲ့ဩဂုတ်လကဝေဖန်ပြောကြားခဲ့တာဖြစ်ပါတယ
်မလေးရှားနိုင်ငံသားရေးဝန်ကြီးကတော့အာဆီယံရဲ့ consensus ပုံစံကြီးကိုမဖြစ်မနေပြန်လည်သုံးသပ်ဖို့လိုပြီးဒါ့အပြင်မြန်မာရေးဘုံသဘောတူညီချက်၅ချက်ကိုလည်းပိုကောင်းမွန်တဲ့အစီအစဉ်တစ်ခုနဲ့အစားထိုးဖို့လိုအပ်နေပြီလို့ထောက်ပြပြောဆိုခဲ့ပါတယ်ဒီ diplomat သတင်း online magazine ကတော့အာဆီယံအနေနဲ့ consensus ချိကတ်မှုကနေပြောင်းလဲပြီးပုံမိုးဂျားဝင်ဆောင်ရွက်နိုင်တဲ့လမ်းကြောင်းကိုလိုက်မလားဒါမှမဟုတ်မြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်ဖြစ်ကရပ်ဆိုင်းတာမျိုးလုပ်မလားဆိုတာဟာအာဆီယံအတွက်စိန်ခေါ်မှုတစ်ခုဖြစ်လာပါလိမ့်မယ်အာဆီယံအဖွဲ့ထဲမှာကလည်းသဘောထားတွေကအမျိုးမျိုးဖြစ်နေတယ်လို့ဆိုပါတယ်အာဆီယံအနေနဲ့မြန်မာအရေးကိုဂိုင်းတွဲဖြည့်ရှင်းရမှာပိုပြီးထျောက်စေဖို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့နိုင်ငံရေးအရာဥဆောင်လှုပ်ရှားမှု proactive ဆိုတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်ဖို့ဆိုတဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းဝေဖန်ထောက်ပြကြတာရှိပါတယ်။ဒါနဲ့ပတ်သက်လို့ NUG နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ်
။အာဆီယံနဲ့ပတ်သက်ရင်ပေါ့လေအမျိုးသားညီညွတ်ရေးဆိုတဲ့အနေနဲ့ကတော့အမျိုးမျိုးကျွန်တော်တို့ဟိုချင်းကပ်ပြီးဆောင်ရွက်ခဲ့တာတွေရှိတယ်။ဒီအာရှအာဆီယံ chair ဒီပေါ်တော့အခုလက်ရှိ chair ရောနောက်တခါဒီ6နှစ်မှာအာဆီယံ chair ဖြစ်လာမယ့်နိုင်ငံတွေဒီနိုင်ငံတွေနဲ့လည်းကျွန်တော်တို့ထိတွေ့ပြီးတော့ပြောဆိုခဲ့တာတွေရှိတယ်ပေါ့လေ။ဒီအာဆီယံနိုင်ငံတွေကကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတချို့နဲ့လည်းပေါ့နော်ဆက်သွယ်ပြီးတဲ့အခါကျတော့ကျွန်တော်တို့ရဲ့သဘောထားတွေကျွန်တော်တို့ရဲ့အမြင်သုံးသက်ချက်တွေဒါတွေလည်းသိရှိနိုင်အောင်ဒါစူးစမ်းပြီးဆောင်ရွက်ခဲ့တာတွေရှိပါတယ်အဲတော့တခုရှိတာပါလဲဆိုတော့ကျွန်တော်တို့အာဆီယံနဲ့ပတ်သက်တဲ့ဆုံးဖြတ်ဆောင်ရွက်ချက်တွေကိုတော့ထုတ်ပြန်ကြေညာတာတစ်ခါတလေအခက်အခဲရှိတယ်ပေါ့လေအများအမြင်မှာတော့ကျွန်တော်တို့ကဒီအာဆီယံနိုင်ငံတွေအပေါ်မှာအားထုတ်မှုနည်းတဲ့သဘောပေါ့နော်ဝေဖန်တာတော့ပါလို့ရှိတယ်အများတန်းလည်းကျွန်တော်တို့ဒီကျွန်တော်တို့ရဲ့အတန်တွေဒီအာဆီယံနိုင်ငံတွေကိုရောက်အောင်အာဆီယံရဲ့ခေါင်းဆောင်များသတိနဲ့အကျိုးစားဆောင်ရွက်နေတာရှိပါတယ်လို့
မြမအရေးထိရောက်စွာဖြည့်ရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့ချင်းကပ်ပုံပြောင်းလဲသင့်ပြီလို့ဝေဖန်ကြပါတယ်ဘယ်လိုချင်းကပ်ပုံပြောင်းလဲကြမလဲကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်တွမ်အင်ဒရူးစ်ကတော့နိုင်ငံတကာနိုင်ငံချင်းစီမြမအပေါ်ဖိအားပေးတာတွေဟာထိရောက်မှုမရှိဘဲအခြေအနေတွေကအဆပေါင်းများစွာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာညွန်ပေါင်းဖွဲ့ပြီးဖိအားပေးဖို့လိုအပ်နေပြီအဲ့ဒီလိုနိုင်ငံတကာညွန်ပေါင်းဖွဲ့ပြီးဆောင်ရွက်နိုင်ရင်မြမအရေးဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဗီဒီယိုသုံးပယ်ချတာတွေကိုကြော်လွှားနိုင်မှာဖြစ်ပါတယ်လို့ VOA ကိုပြောကြားခဲ့တာတွေ့ရကြောင်းပါခင်ဗျာ
ပြည်တွင်းနိုင်သင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင့်ကတော့မြမပြည်မပေးစာများကဏ္ဍပါကမ္ဘာသလွားနဲ့မြန်မာနိုင်ငံကဒီနိုင်ငံတကာရောက်မြန်မာတွေပြေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ
်။ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်။ VOA ထုတ်လွှင့်တဲ့အစီအစဉ်တွေအောက်မှာမှတ်ချက်လေးရေးလာတဲ့သောရရှင်ကဥဆန်ဝေဆိုတဲ့သောရရှင်ဖြစ်ပါတယ်။ VOA သတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအများဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးသောရရှင်တွေတော်တော်များများကျွန်တော်တို့ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်ထုတ်လွှင့်မှုအောက်မှာ
လာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုးကွန်မန့်တူလေးတွေမှတ်ချက်တူလေးတွေရေးလာကြတာရှိပါရဲ့เนาะကျွန်မအလင်းသိရင်တင်လို့ဖော်ပြပေးနေပါတယ်တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိန်ဆက်လောက်ထားတာတွေပြက်ကုန်ပြီးတော့ Facebook မကောင်းတဲ့အခါမျိုးကြုံမယ်ဆိုရင်ကျွန်တော်တို့ view ရေထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လဲ Facebook မရရင် YouTube နောက်တစ်မျိုးက VOA app ကနေပြီးတော့နားထောင်နိုင်ပါတယ်ဒီ VOA app ကနေ VOA မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်သတင်းတွေကိုကျမတို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်ဒီ app ကို Apple ဖုန်းတွေကရော Android ဖုန်းတွေကရော download ရယူနိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်ဒါမှမဟုတ်ရင်ကျမတို့ရဲ့ website လိပ်စာ bambies.voanews.com မှာလည်းဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာတွေတင်ထားပေးပါတယ်ကဲဒီတော့ VOA ကိုနားဆင်ကြည့်ရှုဖို့တနေရာရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရာမဟုတ်နောက်တနေရာကနေတော့ကြည့်လို့ရပါတယ်လို့ကဲအဆင်ပြေပါတယ်နော်ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရနေနဲ့ကြံဖန်ရတယ်လို့ပြောလာပါတယ်
။မင်္ဂလာပါ VOA အဖွဲ့သူအဖွဲ့သားများခင်ဗျာ VOA ကထုတ်လွှင့်မှုတွေကိုစင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပြီးတော့သတင်းတွေကိုကြည့်ပါတယ်။ဒါပေမဲ့ကျွန်တော်တို့စီပါမီလုံးဝပြတ်သွားပါတယ်။ကျွန်တော်ဖီက VOA သတင်းတွေကိုအမြင်နားထောင်ပါတယ်။မင်းမင်္ဂလာတော့ Radio ကနေပြီးတော့နားထောင်ပါတယ်။ဖြစ်ချင်တော့အဖေ Radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အတွက်ဝယ်ဖို့လည်းမလွယ်ကူတာမှလို့သတင်းနားထောင်နေဖို့ကျွန်တော်စဉ်းစားပါရယ်ကျွန်တော်စီက3လပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါရယ်ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီးတော့9နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါရယ်ကျွန်တော်လည်း VOA ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနားထောင်လို့ရအောင်လို့မနေ့ညကသတင်းကိုနောက်နေ့မနေ့မှ download ဆွဲပေးပါရယ် audio တွေ download ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါရယ်ကျွန်တော်ဆိုလေလူငယ်တခုဖြစ်တဲ့အတွက်မြန်မာနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုအလွန်စိတ်ဝင်စားပြီးတော့ဘုဟုသုတရအောင်လို့အမြင်နားထောင်ပါတယ်တိဆက်မှုတွေကလည်းအရန်ကောင်းပါတယ်ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာကျေးဇူးပ
ါဒီတော့ရှင်ကဒီ VOA ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာအင်တာနက်လိုင်းထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အတူစိတ်မကောင်းဖြစ်ရပါတယ်နော်ဒါမဲ့လည်းအခုလိုမျိုးကျွန်တော်တို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရဲ့ဆိုလို့အများကြီးလဲဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်ဥချော်စံသာအတင်းတွေပြောနေတဲ့အတန်ကတော့ငငယ်တော့ကအတိုင်းပဲအတန်ပီတကြီးများနေစေပါတက်ရှည်ကျမ်းမာပြီးမိမိဝါသနာပါတဲ့တင်းအလုပ်တွေကိုစိတ်သွားတိုင်းကိုပါဆောင်ရွက်နိုင်ပါစေခင်ဗျာတဲ့ရွှေပြည်ကြီးဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်လို့အငယ်ဥချော်စံသာကိုစားပြောချင်ပါတယ်နော်နောက်ထပ်တော်ရရှင်တယောက်ကတော့မင်္ဂလာပါ VOA တဲ့အီးမေးလ်ကနေရေးပို့လာတာပါThanks for the world news. ကမ္ဘာသတင်းတွေမြန်မာသတင်းစုံတွေအားလုံးကိုတင်ဆက်ပေးနေတဲ့အတွက်ကြောင့်မလို့ဖတ်ရကြည့်ရှုရတာအရင်အားရကျေနပ်မိပါတယ်။ဆက်လက်ပြီးတော့စူးစမ်းပေးပါခင်ဗျာ။အထူးသဖြင့်တောင်မော်ဒေသတိုင်းရင်းသားတို့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတာကျေးဇူးတင်ပါတယ်။ May God bless VOA ပါတဲ့။ဖျားသခင်ကောင်းချီးပေးပါစေလို့ဆုလိုက်ပါတယ်။နိုင်လေးဆိုတဲ့သောရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
။ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။အမြဲနားဆင်အားပေးနေပါတယ်ခင်ဗျာ။ထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါတယ်ခင်ဗျာ။ကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာ။အခုစာလေးကဒုတိယမြောက်စာလေးပါဗျ။ကျေးဇူးပါခင်ဗျာ။ညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ။
ဟုတ်ကဲ့ပါတော်ရရှင်နဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျမတို့စီကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ငါပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်နော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုသတိစာပို့လိုက်တာလေဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။ အခုလို VOA ကနေပြည်သူတွေရဲ့ရင်းနှီးစကားကိုအလင်းနဲ့ထားဖြေကြပေးတဲ့အတွက်ကျမတို့ဖောင်းပြင်မျိုးနယ်ရဲ့အနာကလေးလင်းလက်သွားသလိုခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာတွေနဲ့ပါအမြင်လဲမကျကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူဘဲမင်းတက်တက်ကိုလုံးမကိုစားရမှာဆိုတဲ့အတွေ့ကအခုထိရှိနေကြပြောနေကြစေပါမျိုးနယ်သူမျိုးနယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမျိုးပေါ်ကရဲနယ်စစ်သားအတိုင်းဝိုင်းတစုကဖိုးဘိန်တွေရောက်ပြီးသိမ့်ဆယ်ချီတန်းဆိုင်ကယ်ထည့်လဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေ့တိုင်းကြားနေရပါတယ်ရှင်။ចောင်းသားចောင်းသူတွေလည်းဖိုးကြောင့်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်။ကျမတို့မိန်းကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစဉ်းစားနိုင်ပဲဖိုးမယူဘိမ်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါအရက်တောက်သူရောင်းသူတွေကတော့ပြောမပြတတ်လာအောင်ပါပဲရှင်ပြည်သူအားကိုရတဲ့ view ရေအမြဲအားပေးနေတာပါဒီထက်မကအောင်မြင်ပါစေရှင
်ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာဖောင်းပြင်းမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစီပြဿနာကိုစာရေးပြီးရှင်းဖွင့်လာတာဖြစ်ပါတယ်။ရှင်းဖွင့်လာတဲ့သောရရှင်တချို့ရဲ့စာရည်ထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပါဝင်ခြင်းလို့ပါ။ကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုတဲ့သောရရှင်ကြော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝကမလွယ်ပါဘူးဗျာ။ထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရင်းနဲ့ဖမ်းခိုင်းပါတယ်။သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်။ယူသားမမှန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူးထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ကင်းဝေးကြပါစေ VOE ကိုလည်းအမြဲတမ်းနားဆင်ဖြစ်ပါတယ်ဗျာ
ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝပါဆိုပြီးတော့သူတွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်သောရရှင်တွေအားလုံးပုံမကောင်းမွန်အဆင်ပြေတဲ့တစ်နှစ်တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်
ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့တင်းနှွေနေညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့သတင်းထဲကသုတအစီအစဉ်အလဲရောက်ပါပြီနိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းထဲကသုတဆိုတဲ့အစီအစဉ်နဲ့မှညွညွလင်းကတင်ဆက်ပေးထားပါတယ် ဒီတစ်ပတ်မှာတော့စီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာအရေးကိစ္စတွေအတွက်ကမ္ဘာနိုင်ငံ16နိုင်ငံနဲ့ဥရောပသမဂ္ဂတို့စုပေါင်းဖွဲ့စည်းထားတဲ့ G20 အကြောင်းသတင်းတွေထဲကသုတအစီအစဉ်မှာတင်ဆက်ထားပါတယ်
G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးတည်ငြိမ်လုံခြုံမှုရှိရေးအတွက်နဲ့ဖွံ့ဖြိုးကြွယ်ဝမှုတွေရှိလာဖို့ဗျူဟာတွေချမှတ်ရေးတွေကိုအဓိကကင်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကဒီကမ္ဘာလုံးအတိုင်းအတာရဲ့ GDP အားလုံးပေါင်းရဲ့80ရာခိုင်နှုန်းရှိပါတယ်။ဒါအပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကဒီကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနာ၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊တောင်ကိုရီးယား၊မက္ကဆီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိက၊တူရကီUK, American ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်။အမည်နဲ့အဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေ၊အာဖရိကသမဂ္ဂ၊အာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်။ဒီအဲ့နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်။ဒါအပြင်တခြားအဲ့နိုင်ငံတချို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတချို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စေတာပါ1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာဒီကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဗန္ဒာရေးအကျပ်တဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝှမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20 ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်က G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန္ဒာရေးဝန်ကြီးတွေ G20 နိုင်ငံကဗန္ဒာရေးဝန်ကြီးတွေနဲ့ဘဟုပန်အကြီးအကဲတွေတွေ့ဆုံပြီးကမ္ဘာဗန္ဒာရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်စဉ်ပြုလုပ်ခဲ့ကြတာပါ။အဲ့ဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နေ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကြတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအရှေ့နိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးကြရပါတယ် G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်တာမှာတော့အဖွဲ့ဝင်နိုင်ငံတွေတဲက EU မပါဘဲဂျန်နဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဘွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ် G20 မှာအများရန်အတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုရုံးတော်မရှိပါဘူးအဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးတွေဗဟုပန်ဥက္ကဋ္ဌတွေကပဲညှိနှိုင်းတာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ
်။မညညလွင်တင်ဆက်နေတဲ့သတင်းထက်ကသုတအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။အခုဆက်ပြီးတော့ကဘာသလွားကထူခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုဗစ်ကြောင့်ရန်နာထားတဲ့ Halloween တဆေကြီးပွဲတော်တွေကိုဒီနေ့အမေရိကန်မှာပြန်ပြီးတော့ကျင်းပနေပါပြီ။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာဇွန်ဘီပုတ်ကောင်တွေစီတန်လှည့်လည်ပွဲကိုကျင်းပခဲ့ပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခွင်ဖြူထွေးတို့ကတင်ပြထားပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ဇွန်ဘီဖုံးကောင်တွေကိုဝှက်စားစီရင်ပြီးကြည့်တဲ့လမ်းလျှောက်ပွဲကျင်းပခဲ့ကြပါတယ်။ကိုဗစ်ကရောဂါကြောင့်နှစ်နှစ်ကြာအွန်လိုင်းကပဲကျင်းပခဲ့ကြရပြီးဒီနေ့ကျင်းပတဲ့ပွဲဟာ15ချိန်မြောက်ကျင်းပတဲ့ပွဲဖြစ်ပါတယ်။ဇွန်ဘီဖုံးကောင်တွေဟာပုံစံမျိုးမျိုးဝှက်စင်ထားကြပြီးတော့ဒီနေ့မှာတော့ပါဝင်ဆင်နွှဲတဲ့သူတွေအနေနဲ့သူတို့ရဲ့သားကောင်တွေအပေါ်တီးခတ်မှုခွဲခြားဆက်ဆက်မှုမလုပ်ကြရတဲ့
အားလုံးအတူပေါင်းစည်းဖို့လှုံ့ဆော်တာမျိုးတွေကူးစက်စေချင်ပါတယ်လို့ဒီပွဲကိုစီစဉ်သူတူဖြစ်တဲ့ Jesus Rodriguez ကပြောပါတယ
် Hay que infectar con los valores la tolerancia porque un zombie no agrede otro
အခုလို့ဇွန်ဘီလက်လျှောက်ပွဲတွေကို American ပြည်တော်စု California ပြည်နယ် Sacramento မြို့မှာ2000ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးအခုချိန်မှာတော့ကမ္ဘာတဝန်းကမြို့ကြီးတွေဖြစ်တဲ့ New York, Buenos Aires, Bogota, Sao Paulo,Frankfurt နဲ့ Singapore တို့မှာပါကျင်းပနေကြပြီဖြစ်ပါရဲ့ရှင
်။ American နိုင်ငံ New York မြို့ East Village အရက်မှာတော့ Halloween တစ်ဆင့်ကြီးပွဲအကျိုးအလှပြဝတ်စုံတွေဆင်ရင်ထားတဲ့အိမ်မွေးတိရစ္ဆာန်ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ခွေးအမျိုးအစားပေါင်းစုံပါဝင်ဆင်နွှဲခဲ့ကြပြီးတော့အလှဆုံးဝတ်စုံပြိုင်ပွဲနဲ့အတူပိုင်ရှင်ဖြစ်သူနဲ့ဆင်တူဝတ်စုံဝေ့ရတာမျိုးလိုတခြားခေါင်းစဉ်၉မျိုးနဲ့ရှင်ပြိုင်တဲ့ပွဲတွေလည်းပါဝင်ခဲ့ပါတယ်။ဒီပွဲကို2020ခုနှစ်ကစတင်ကျင်းပခဲ့ပြီးတော့အဲ့ဒီတုန်းကတော့ကိုဗစ်ကပ်ရောဂါကြောင့် online ကတဆင့်ပဲကျင်းပခဲ့ရတာပါခင်ဗျာ
Mega Bears of Florida ပြည်နယ် Key West အရက်မှာ Halloween တစ်ဆင့်ကြီးပွဲအကျိုး Zombie ပုတ်ကောင်တွေလို့ဝစ်စင်ထားတဲ့သူတွေဟာစပိန်လေစီးပြီးစီးတက်လှည့်လည်ခဲ့ကြပါတယ်ပြီးခဲ့တဲ့သတင်းပတ်ကကျင်းပတဲ့ဒီပွဲမှာ Zombie ပုတ်ကောင်တွေလို့ဝစ်စင်ထားတဲ့သူတွေအခေါင်းထမ်းထားတဲ့သူတွေလူပုံစံဆေးချေထားကြတဲ့သူတွေပုံစံအမျိုးမျိုးနဲ့လူပေါင်း 6,500 လောက်ပါဝင်ဆင်နွှဲကြတာပါအခုလိုစီတန်းလဲလဲပွဲဟာ Fantasy ပွဲတော်ရဲ့အစိတ်အပိုင်းတစ်ခုဖြစ်ပြီးဒီပွဲတော်ကိုတော့အောက်တိုဘာလ22ရက်နေ့ကနေ30ရက်နေ့အထိဆင်နွှဲကြတာပါအိမ်မွေးတိရစ္ဆာန်လေးတွေအထက်ဝစ်စုံပြိုင်ပွဲမျက်နှာဖုံးဆွတ်ချီတက်လမ်းလျှောက်ပွဲနဲ့ကားအလှဆင်စီတန်းလဲလဲပွဲတွေကိုလည်းကျင်းပလေးရှိပါတယ်ရှင်
ဘယ်ဂျီယံနိုင်ငံမှာနှင်းစင်ကျင်းပမယ်ဖြစ်တဲ့ရွှေဖြုံသီးလေလောပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါဗျ။ကိုဗစ်ကပ်ရောဂါကာလအတွင်းနှစ်နှစ်ကြာရန်နာထားရပြီးဒီနှစ်မှမှပြန်ကျင်းပနိုင်တာပါ။ရွှေဖြုံသီးကိုလှေအဖြစ်ထွန်းထုတ်ထားပြီးတော့ရေထဲမှာလူ၄ယောက်ပါဝင်တဲ့အသင်းအနေနဲ့လက်ဆင့်ကန်လှော်ခတ်ပြိုင်ကြရတာပါ။ရေအင်လယ်မှာရှိတဲ့အင်္ဂလေးကိုတပတ်ပတ်ပြီးတော့ကမ်းဘက်ကိုပြန်လှော်ကြရတာပါ။အစမတန်ကြီးလွန်းတဲ့ရွှေဖြုံသီးတွေကိုအတုံးချတဲ့အနေနဲ့ဒီပြိုင်ပွဲတွေကိုကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူ၄ယောက်ပါဝင်တဲ့အသင်းပေါင်း56သင်းလောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။ဝင်ရောက်ရှင်ပြိုင်တဲ့သူတွေများလွန်းတဲ့အတွက်နောက်နှစ်မှာလူစီးလောက်တဲ့အရွယ်အစားရှိတဲ့ရွှေဖြုံသီးတွေရဖို့တောင်အခက်အခဲရှိတယ်လို့ပွဲစီစဉ်သူတူကပြောပါတယ်။အခေါင်းပေါက်ဖြစ်အောင်ရွှေဖြုံသီးအသားတွေကိုဖယ်ထုတ်ပြီးရလာတာတွေကိုရွှေဖြုံသီးဟင်းရီချက်ခဲ့တယ်လို့လာရောက်အားပေးသူတွေနဲ့ရှင်ပြိုင်သူတွေကိုလည်းချက်ပြုတ်ကြွေးမွေးခဲ့ပါတယ်ခင်ဗျာ။
ဝင်းချင်းနဲ့မခင်ဖြူဖြဲတို့တင်ဆက်နေတဲ့ဒီထူးခြားဆက်များသတင်းများအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA ကနေဒီကနေ့ဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့51တို့ကနေဖန်ယူနားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးပါရှင
်ကုလသမဂ္ဂကဂျာဝင်ညီနိုင်ပြည်တဲ့တည်နံတင်ပုံမှုသဘောတူညီချက်ကိုရုရှားကရပ်ဆိုင်းလိုက်ပါတယ်အဲ့ဒီသဘောတူညီချက်ကြောင့်ယူကရိန်းကသီးနှံ9000ကျော်တင်ပို့နိုင်ခဲ့ပြီးကမ္ဘာဈေးကွက်မှာသီးနှံဈေးကျဖို့အထောက်အကူဖြစ်ခဲ့ပါတယ်။ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့လုံရတဲ့ဆက်ဆက်ပြီးသဘောတူညီချက်အရရက်ဘက်ကုမ္ပဏီသင်္ဘောတွေရဲ့လုံခြုံရေးကိုရုရှားကအာမခံချက်မပေးနိုင်တော့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြီးညာချက်မှာပြောထားပြီးစနေနေ့ကစပြီးရက်အကန့်အသတ်မရှိရက်ဆိုင်လိုက်တာဖြစ်ပါတယ်။ယူကရိန်းကတော့သူတို့တိုက်ခိုက်တာမဟုတ်ဘူးလို့ညင်းဆိုလိုက်ပါတယ်။အီရန်နိုင်ငံတဝန်းကဆာရပြပွဲတွေအတွင်းသတင်းလောက်တွေအတော်များများဖမ်းဆီးခံခဲ့ရတဲ့အပေါ်အီရန်သတင်းလောက်တွေကဒီကနေ့ရှုတ်ချလိုက်ကြပါတယ်မြို့တော်တီဟရန်ရဲ့တခြားမြို့တွေမှာသတင်းလောက်20ကျော်ဆက်ပြီးတော့ဖမ်းဆီးခံနေရတော့ဖြစ်တယ်လို့ဆာဆန်ဒက်ကီသတင်းစာကဒီနေ့ပြောပါတယ်ဒါအပြင်နောက်ထပ်သတင်းလောက်တွေအတော်များများကိုလည်းအာဏာပိုင်တွေဘက်ကစစ်ဆေးမေးမြန်းမှုခေါ်တာတွေရှိပါတယ်လို့လည်းဆိုပါတယ်သတင်းလောက်တွေကိုအခုလိုဖမ်းဆီးထားတာတွေနဲ့ပတ်သက်ပြီးတော့သူတို့ရသည့်ရတိုက်တဲ့ခွင့်ရေးတွေကိုမပေးတာတွေနဲ့ပတ်သက်ပြီးအာဏာပိုင်တွေကိုဝေဖန်ထားတဲ့ကြေညာချက်ကိုလည်းအီရန်သတင်းတောက်တဲ့ဓာတ်ပုံသတင်းတောက်300ကျော်ကလက်မှတ်ရေးထိုးခဲ့ကြတယ်လို့ပြည်တွင်းသတင်းတွေကပြောပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သူ့ဇနီးတို့ဟာအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါတိုင်းကအိုတာဝါမြို့ကအီရန်ဆန္ဒပြသူများထောက်ခံချီတဲ့ပွဲမှာပါဝင်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။digital လုံခြုံရေးအန္တရာယ်ဆိုင်နေရတဲ့မြန်မာနိုင်ငံက Telinor အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နည်းလမ်းတွေကိုရှာဖွေနေတယ်လို့ Telinor ကတောက်ကြားနေမှာပြောလိုက်ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာကြားဖြတ်နားထောင်နိုင်တဲ့နည်းပညာကိုဖွင့်ခိုင်းလိုက်ပြီးတဲ့နောက်တယ်လီနော့ကမြန်မာနိုင်ငံကသူ့လုပ်ငန်းကိုဒေါ်လာ105တန်းနဲ့ရောင်းချပြီးထွက်ခွာခဲ့တာပ
ါ။တည်အချင်းချုပ်ကိုဦးသိမ်းမောင်တန်းကြေညာခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစန်းကျော်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius ဌာနနဲ့ Tian Wang တို့ဖြစ်ပါတယ်။ VOA America အသံရဲ့ဒီကနေ့ညဖက်ကိုနိုင်ရနေဆိုင်နာဒီစီစဉ်တွေကိုလိုင်းတုံမီတာ30နဲ့53နဲ့လိုင်းလာမီတာ190တို့ကနေထုတ်လင်းခဲ့တာပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနားလာပ
This program has come to you from the Voice of America, Washington.